ကျမဆူမမရှင်ကိုဗစ် -19 ကာလစင်ကာပူရဲ့ကျန်းမာရေးအခြေအနေသတ်မှတ်ချက်တွေနဲ့အညီထောင်ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေကြိုတင်မဲ့ပေးနိုင်ရေးပြင်ဆင်နေကြတဲ့အကြောင်းပြောပြပေးကြပါတယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်အောက်တိုဘာလဇန်ကနေစလို့ပြည်ပနိုင်ငံအခြေဆိုင်မြန်မာတန်ရုံတွေကောင်စစ်ဝင်ရုံအမြဲတမ်းကိုယ်စားလှယ်ရုံတွေမှာပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်မဲစပေးကြတော့မှာဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီနေထိုင်တဲ့စင်ကာပူနိုင်ငံမှာလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ပြည်내နဲ့တိုင်းအလိုက်မဲပေးခွင့်ရှိသူစီရင်တွေစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံကစတင်ထုတ်ပြန်နေပါတယ်။COVID-19 ကရောဂါကာလစင်ကာပူနိုင်ငံရဲ့ကျန်းမာရေးအခြေခံသတ်မှတ်ချက်တွေနဲ့အညီစင်ကာပူရောက်မြန်မာနိုင်ငံသားတွေစနစ်တကျမဲပေးနိုင်ရေးစင်ကာပူမြန်မာတန်ရုံနဲ့စင်ကာပူရောက်မြန်မာလူမှုအဖွဲ့အစည်းတွေဝိုင်းဝန်းပူးပေါင်းကြိုတင်ပြင်ဆင်နေကြပါတယ်လို့မြန်မာကလပ်စင်ကာပူရဲ့ဥက္ကဋ္ဌဦးဘိုဘိုဝင်းက VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီအဝေးရောက်မြန်မာတွေမဲပေးဖို့အတွက်ဒီရွေးကောက်ပွဲကော်မရှင်ကစစ်ပြီးတော့နိုင်ငံသားစစ်တွေဖြစ်တဲ့အကြောင်းမဲပေးနိုင်ဖို့ရှိတဲ့အကြောင်းကို VCN နေပြန်ပို့တာသူပထမတော့ရောက်လာတိုင်းခုနှစ်တိုင်းနဲ့ပြီးခုနှစ်ပြီးနယ်ကိုရောက်တော့3ပုံတက်ပုံလောက်ရောက်လာ2000ကျော်လောက်ရောက်ပဲဖြစ်နေဒုတိယတော့က28နေရောက်မှာအဲဒီ3000ကျော်တဲ့ကအကုန်လုံးနှီးပါလောက်မဲပေးခွင့်ရှိတယ်ရှိတော့တိုင်းရောကဘာလုပ်လဲဆိုတော့မဲပေးမဲ့နေ့ကအော်တိုဘာ1ရက်ကနေ17ရက်နေ့ဒီ3000ကျော်ကိုမဲပေးဖို့အတွက်အကြောင်းကြားတဲ့ခါမှာစင်ကာပူဆိုရလေဒီကိုဗစ်ဆိုရှယ်ဒစ်ဆင်စင်းတို့ဘာလို့ regulation တွေရှိတော့အဲဒီ regulation ကိုလိုက်နာပါမယ်ဆိုတော့ကန့်သက်ချက်ဒီအောက်မှာမြန်မာတိုင်းရောမှာ3000ကျော်မဲပေးမယ်
အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ18ရက်နေ့မနက်9နာရီကနေညနေ5နာရီထိသတ်မှတ်ကာလအတွင်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးကြမယ့်အချိန်မှာလာရောက်သူအလုံးကိုအပူချိန်တိုင်းတာစစ်ဆေးမှာဖြစ်ပါတယ်။သတ်မှတ်အပူချိန်ကျော်လွန်သူတွေကိုတော့တန်ရုံတွင်းကိုဝင်ရောက်ခွင့်ပြုမှာမဟုတ်သလိုစင်ကာပူနိုင်ငံရဲ့ COVID-19 ထိန်းချုပ်ကာကွယ်ရေးအစီအမံအရလူစုလူဝေးဖြစ်ပေါ်ခြင်းမရှိအောင်စနစ်တကျဆောင်ရွက်ကြဖို့ကိုလည်းစင်ကာပူမြန်မာတန်ရုံကတတိပေးနှိုးဆော်ပါတယ်။စင်ကာပူရောက်မြန်မာလူမှုအဖွဲ့အစည်းကစေတနာဝန်ထမ်းတွေကလည်းမဲပေးမဲ့နေ့တွေမှာဝိုင်းဝန်းကူညီကြမယ်လို့ဥပဘိုဝင်းကပြောပါတယ်
။ဒီမဲပေးနိုင်ကိုရှိတဲ့ပုံစံကဖြည့်ထားတဲ့လူအလုံးကျူယူရမယ်ကျူယူပြီးတော့အော်တိုဘတ်တရက်ကနေ18ရက်အတွက်ကိုဘလို့ကျူယူရလဲဘလို့မဲပေးဖို့အဆင်ပြေအောင်လုပ်မလဲဆိုတာတွေကိုမြန်မာကလပ်တို့တခြားဟိုလူမှုရေးဖွဲ့စည်းတွေကအခုပြင်ဆင်နေကြတယ်မဲယုံဖွင့်မှာက9နာရီညနေ9နာရီခွဲပြီးပေါ့2နာရီတက်စလော့အဲ့တော့4ဘိုင်းပိုင်းပြီးတော့10နာရီမဲပြီးမယ်အဲ့တော့ဘလို့တန်းစီရမလဲဘလို့မေးသွားပြရမလဲစင်ကာပူရဲ့ regulation က social distancing အဲ့ regulation ကိုတန်ယုံကလိုက်ကိုလိုက်တာတန်ယုံရဲ့အပြင်ဘက်မှာရှိတဲ့မြန်မာလူဖွဲ့စည်းတွေက volunteer 10ယောက်လောက်ရှိမှာ master ဖို့ပြီးဖို့ဦးချိန်တိုင်းဖို့ကိစ္စတွေမဲပေးပြီးဒီပြီးပြီးဒီအထိအဲ့ဒီ volunteer တွေလုပ်ပြီးလိမ့်မယ်မိတ်ဟိုအင်ပေါ်လေးတွေခွင့်ယူပြီးတော့ပြင်ဆင်ထားဖို့လိုတယ်ကလေးတိန်းတွေကလေးတွေပါပါလာတူတွေလည်းဖိမိပါတယ်ဒီ pandemic situation ရာအဲ့အရာတွေကိုပြင်ဆင်ထားဖို့လိုတယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကညပါအိပ်ပြီးတော့လူထောင်ချီတန်းစီမဲပေးခဲ့ကြတဲ့စင်ကာပူမှာအခုကာယောဂါကာလမှာလည်းစီကန်တကြမဲပေးနိုင်ကြဖို့စင်ကာပူရောက်မြန်မာနိုင်ငံသားတွေပြင်ဆင်နေကြတယ်လို့စင်ကာပူရောက်မြန်မာတူဖြစ်တဲ့ကိုအောင်လင်းထွတ်ကပြောပြပါတယ
်ဒီစင်ကာပူရောက်မြန်မာကလေအရန်စီကန်ကြည့်ကြပါရယ်ဟိုကိုဗစ် -19 ကိုလည်းနှစ်ခုတွေ့တူးတွေ့ရင်ဆိုင်ခဲ့ရပြီဆိုတော့လေနေသူတို့ကလည်းဒါကျွန်တော်တို့လိုင်းနာနေတဲ့ကိစ္စပဲဆိုတော့လေဟိုမြန်မာ volunteer အဖွဲ့တွေပေါ့လေအဲသူတို့အဖွဲ့စည်းတွေကလည်းအားကြဖို့ကောင်းတယ်သူတို့တန်ယုံကိုသူတို့သွားတဲ့အားနေချက်တွေအားသာချက်တွေလုံနိုင်တယ်မလုံနိုင်တယ်သူတို့ထောက်ပြနိုင်တယ်ပေါ့လေတန်ယုံကလည်းဟိုးတုံးနေကကျွန်တော်တို့စင်ဘူးမှာရှိတဲ့ဒီ volunteer အဖွဲ့တွေနဲ့အတူတူလုံအဲ့လေးချင်းရလေရှိနေပြီသားဆိုတော့လေအောင်မြင်ပါပ
ါပြပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးကြတဲ့အချိန်မှာမြန်မာတန်ရုံရဲ့ပရဝံအတွင်းမှာပဲဖြစ်စေဂိုက်900အတွင်းမှာပဲဖြစ်စေမဲပေးဖို့မဲမပေးဖို့တိုက်တွန်းနှိုးဆော်တာနောက်ပါတီအလံခေါင်းစည်းအင်ကြီးတွေဝစ်လာပြီးတော့အတန်ချက်ဆက်သုံးအော်ဟစ်ခိုက်ရန်ဖြစ်တာစတာတွေနိုင်ငံဂုံထိခိုက်အောင်မလုပ်ကြဖို့နဲ့ကြိုတင်မဲပေးမဲ့သူတူကိုပဲဝင်ခွင့်ပေးမှာဖြစ်ပြီးလူစုလူဝေးနဲ့အစားအသောက်ဝေးငှတာတွေမလုပ်ကြဖို့မြစ်တာရက်ခန့်ကြောင်းစင်ကာပူမြန်မာတန်ယုံကစက်တင်ဘာလ22ရက်နေ့ကအကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမမ